မြန်မာနိုင်ငံမှာနိုင်ငံခြားအမှတ်တံဆိပ်တွေကိုချုပ်လောက်ပေးနေတဲ့အထည်ချုပ်စည်ရင်တွေတစ်ခုပြီးတစ်ခုပိတ်နေတဲ့အတွက်အလုသမားတွေအများအပြားအလုလက်မဲ့ဖြစ်မဲ့လမ်းကိုဦးတည်နေတယ်လို့အလုသမားရှိရာအဖွဲ့တွေကသတိပေးလိုက်ပါတယ်။အလုလက်မဲ့ဖြစ်သွားတဲ့အလုသမားတွေအနေနဲ့နောက်ထပ်အလုပြင်ရဖို့မရေရာတဲ့အခြေအနေမျိုးကြုံနေရတယ်လို့လည်းဆိုပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုစီသူပြောပြပေးပါဦးခင်ဗျာ။
အိုင်လန်နိုင်ငံခြေဆိုင် Primark ကုမ္ပဏီအတွက်ဝစ်ထယ်တွေကိုချုပ်လုပ်ပေးနေတဲ့ရွှေပြည်သားဝါရီယာစက်မှုဆောင်ကအထည်ချုပ်စက်ရုံ2ရုံဟာချုပ်ထယ်အော်ဒါအစ်တွေထပ်မရတော့တာကြောင့်မနေ့ဖေဖော်ဝါရီလ28ရက်နေ့ကအပီးပိတ်လဲပါတယ်။လုံသမားစုစုပေါင်း 2,000 ကျော်လောက်ကနေကြတဲ့တရုတ်နိုင်ငံသားပိုင် GDING နဲ့ GYSAN စက်ရုံနှစ်ခုကိုပိတ်လိုက်တာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာနိုင်ငံတကာကနာမည်ကြီးတစိုက်တွေမြန်မာနိုင်ငံတဲကနေတဖြည်းဖြည်းထွက်ခွာနေကြပါတယ်။လက်ရှိနိုင်ငံတကာကုမ္ပဏီတွေမှာထားတဲ့အထည်ချုပ်အမှားတွေဧပြီလမှာအော်ဒါပြတ်သွားတော့မှာမဟုတ်အဲဒီနောက်ပိုင်းဆိုရင်ပူဆိုးလာနိုင်တယ်လို့လည်းတွက်ဆမှုတွေရှိနေပါတယ်။နိုင်ငံသားကအမှတ်တံဆိပ်အော်ဒါတွေထပ်မရတော့ဘူးဆိုရင်စက်ရုံပိတ်သိမ်းမှုတွေကြောင့်အလို့သမားတိမ့်ချီပြီးအလို့ဆုံးရှုံးနိုင်ကြောင်းလို့သမားရေးရအဖွဲ့တွေကခန့်မှန်းထားပါတယ်။အမှတ်တံဆိပ်တစ်ခုတည်းကအော်ဒါတွေကိုတီးတန့်ချုပ်လုပ်တဲ့စက်ရုံတွေပို့ပြီးတော့ထိခိုက်နိုင်တာကိုသွေးစည်းညင်ညွတ်သောအလို့သမားသမဂ္ဂများအဖွဲ့ချုပ် SDUM ရဲ့တောင်းရှိသူဒေါ်မျိုးအေးကအခုလိုပြောပြပါတယ်။
တကယ်ထွက်ခွာမယ်လို့ပြောတယ် brand တွေအားလုံးထွက်ခွာမယ်အဲတခြား order လေးအဲ့ဒီစက်ကုန်တွေလည်းမရှာနိုင်ဘူးဆိုလို့ရှိရင်တော့တိမ့်ချီတဲ့လုပ်သမားတွေကအလုံးလက်မဲ့တော့ဖြစ်သွားမယ်လို့ယူဆရတယ်။ဒါပေမဲ့တချို့ကကြာတော့ brand တစ်ခုတည်းပေါ်ပြီးခေါ်ပြီးတော့နေတာမဟုတ်ဘူးတခြားဟာတွေလည်းချုပ်ကြတယ်လေ
။စက်ရုံတွေပိတ်သိမ်းသွားတဲ့အခါမှာလုပ်သမားတွေရဲ့နေနာကြီးရပိုင်ခွင့်နဲ့အခွင့်အရေးတွေအတွက်နိုင်ငံတကာဥပဒေအတိုင်းလုပ်ဖို့လိုအပ်ကြောင်းလုပ်သမားရေးရာအဖွဲ့တွေကပြောပါတယ်။တချို့စက်ရုံတွေဟာလုပ်သမားရေးဝန်ကြီးဌာနကိုကြိုတင်အသိပေးတာမျိုးမရှိပဲရုပ်ချီးပိတ်လိုက်တာမျိုးပိတ်တဲ့ရမှအတိပေးတာမျိုးတွေရှိနေတာကိုသူကထောက်ပြပါတယ်
။ဒီတွင်ထဲကနေထွက်ခွာမယ်လို့ပြောတဲ့အချိန်မှာ Primark ကတော့2023 match လကုန်မှာအပြီးထွက်သွားမယ်လို့သူကပြောတယ်။ Channel Brand ကတော့ထွက်ခွာဖို့ပြင်ဆင်နေတယ်။တစ်ချိန်ချင်းစီထွက်ခွာဖို့အတွက်ကို set and set လုပ်တယ်။သူတို့ထွက်ခွာသွားတဲ့အချိန်မှာနောက်ထပ် order တွေဒီရှားတဲ့အနေထားမျိုးတွေဒါဘယ်လိုလဲတို့ပေါ့နော်အဲ့ဒီ order တွေရအောင်စောင့်နေတို့အဲ့လိုကြာ
တကယ်လို့စီကံနဲ့မညီဆောင်ရွက်တဲ့လုပ်ငန်းတွေကိုသူတို့အနေနဲ့အရေးယူနိုင်ဖို့ဆောင်ရွက်သွားမယ့်အစီအစဉ်တွေကိုလည်း SDUM ရဲ့တာဝန်ရှိသူကအခုလိုပြောပါတယ
်။ကျမတို့လည်းတိတ်မကြခင်မှာဒီအလုပ်ပိတ်သိမ်းထွက်ခွာတာနဲ့ပတ်သက်ပြီးတော့လုပ်ငန်းဒီ brand တွေကဆောင်ရွက်ဆောင်ရွက်ဒီလောက်ရမယ့်အချက်တွေကိုဒီ industry all နဲ့ဒီသမဂ္ဂနဲ့ brand အနေနဲ့စကားပြောထားတဲ့အချက်တွေညှိနှိုင်းသဘောတူညီရထားတဲ့အချက်တွေအင်္ဂလိပ်ဘာရှင်းနေတော့ကျမတို့ဖတ်ရပြီပေါ့နော်အဲ့ဒါမြန်မာလိုကျမတို့ဘာသာပြန်ပြီးတော့အဲ့ဒါကိုတခြားချိန်လေးချိန်ပြီးလို့ရှိရင်ဒီ brand တွေအနေနဲ့ကသင်္ကေတထွက်ခွာတဲ့အခါမှာအာဒီတောင်းယူမှုတောင်းဆိုင်မှုမရှိတော့ဆက်သွားတာမျိုးကြီးဆိုလို့ရှိရင်တော့ကျမတို့က brand ကိုဆက်လက်ပြီးတော့ဒီတိုင်ချားတာတို့ဒီပေါ်ထုတ်တာတို့လုပ်မှာပေါ့နော
် February 28ရက်ကပိတ်သိမ်းလိုက်တဲ့ GDING နဲ့ GYSAN ဆန်ဆက်ရုံဟာတက်ဆိုင်ရာအဖွဲ့အစည်းတွေစီကိုပိတ်သိမ်းကြောင်းစတင်ခဲ့ပေမဲ့ယာယီပိတ်မာလားအပီးပိတ်တာလားဆိုတာလုံသမားတွေဘက်ကမသိရှိရပါဘူးလုံသမားတွေကိုအလုတ်ထုတ်နေတာကြီးတာရရှိခဲ့ပြီးရော်ကြီးတော့မရရှိသေးပါဘူးဂျီဝိုင်းဆန်ဆက်ယုံရဲ့ဝန်ထမ်းတူကအခုလိုပြောပါတယ
်ဒီလိုချက်တဲနေတဲ့အချိန်မှာပေါ့နော်ဆက်ယုံကပြုံးစားရေးထားပေးတဲ့အချိန်မှာဟိုချုပ်ဝန်ထမ်းတွေဆိုလို့ရှိရင်လို့ပြောရမယ်ဟိုအလုတ်လက်မဲ့ဖြစ်သွားတော်တော်များပေါ့နော်အဲ့လိုပြောရမယ်တချို့ကျတော့လေတခြားဆက်ယုံတွေမှာအလုတ်ဝင်လျှောက်ကြတယ်တချို့ကျတော့လေနေပြန်ကြတယ်ပေါ့နော်လှောက်လျှောက်လို့မရကြဘူးနေပြန်ကြအထူးသဖြင့်ရောက်ကြလေးပေါ့နော်အကြောင်းလေးရတာဆိုလို့ရှိရင်အရာကိုခက်ခဲသွားတဲ့နေသားတစ်ခုဖြစ်သွားတယ်။တုံတုံလုပ်ငန်းဝင်တွေကအကြောင်းလေးကိုမခေါ်ကြဘူး။အဲ့လိုမျိုးဖြစ်တယ်ဆိုတော့ဒါကဝန်ထမ်းတွေတော့တော်တော်လေးကိုထိခိုက်မှုတော့ရှိရပါတော့။နေနာမှုလည်းရှိရင
်ဥပဒေအရဆိုရင်နေနာကြီးအလုတ်လစာ3လပေးရမှာဖြစ်ပေမဲ့အခုလူသမားတွေအနေနဲ့ဘဏ္ဍလစာညှိနှိုင်းရရှိတယ်ဆိုတော့မသိရပါဘူး။အချိန်ပိုအတင်းကျပ်စေခိုင်းတာလုခလစာခေါင်းပုံဖြတ်တာတခြားစိတ်ပိုင်းဆိုင်ရာဖိနှိပ်မှုတွေကြောင့်လူသမားတွေနဲ့ဆက်ယုံတွေကြားကပြိပက္ခတွေလည်းပုံများလာနေပါတယ်ခင်ဗျာ။